ပြီးခဲ့တဲ့ရက်သတ္တပတ်အတွင်းကအမေရိကန်ပြည်ထောင်စုလူဝီဇီယားနာပြည်နယ်နယူးအော်လန်မြို့အကြမ်းဖက်တိုက်ခိုက်ခံရမှုအတွင်းသေဆုံးဒဏ်ရာရသူတွေအတွက်ဝတ်ပြုဆုတောင်းပွဲကိုသမ္မတဂျိုးဘိုင်ဒင်တက်ရောက်ခဲ့ပြီးနယူးအော်လန်မြို့ကပြည်သူတွေရဲ့စိတ်ဓာတ်ခွန်အားရှိမှုကိုချီးကျူးပြောဆိုခဲ့ပါတယ်ပြခဲ့တဲ့နှစ်သစ်ကူနှစ်ဆန်းတရက်နေ့ကအချမ်းပတ်တိုက်ခိုက်မှုအတွင်းသေဆုံးသူ14ဦးနဲ့ဒဏ်ရာရရှိသူ35ဦးအတွက်ဝန်ထမ်းချင်းအထိန်အမှတ်နဲ့စူတောင်းပွဲတွေကိုတနင်္လာနေ့နှောင်းပိုင်းကပြုလုပ်ခဲ့ရမှာသမ္မတဂျိုးဘိုင်ဒင်နဲ့သမ္မတဂရော့ဂျေးဘိုင်ဒင်တို့တက်ရောက်ခဲ့ပါတယ်ဒီလိုအဖြစ်ပြက်တွေဟာတုံ့လောက်ခြောက်ခြားစေပြီးထိခိုက်နာကျင်စေပါတယ်တင်းတို့အားလုံးနဲ့အတူရပ်တည်ပြီးအတူတကွစူတောင်းဝတ်ပြုပါတယ်လို့သမ္မတဘိုင်ဒင်ကပြောဆိုခဲ့ပါတယ်တနင်္လာနေ့အစောပိုင်းကသမ္မတဘိုင်ဒင်နဲ့သမ္မတဂရော့တို့ဟာနှစ်သစ်ကူညာကအချမ်းဖက်တိုက်ခိုက်ခံရတဲ့နေရာကိုတွားရောက်ခဲ့ပြီးသမ္မတဂရော့ဂျေးဘိုင်ဒင်ကဝန်ထမ်းချင်းအထိန်အမှတ်လွမ်းသူပန်းစည်းချခဲ့ပါတယ်ပြီးခဲ့တဲ့နှစ်သစ်ကူနေ့ကဇန်နဝါရီလ10ရက်နေ့အစောပိုင်းမှာအသက်42နှစ်အရွယ်တက်ဆက်စ်ပြည်နယ်ဟူစတန်မြို့ကစစ်မှုထဟောင်းတူဖြစ်တဲ့ရှမ်ဆူဒင်ဂျဘာကပွဲတော်ဆင်နေတဲ့လူအုပ်ထဲကိုကားနဲ့ဝင်တိုက်ခဲ့တဲ့အတွက်14ဦးသေဆုံးပြီး35ဦးဒဏ်ရာရခဲ့ပါတယ်ရဲတွေနဲ့အပြန်အလှန်ပစ်ခတ်ခဲ့ပြီးတန်တရားရှိသူရှမ်ဆူဒင်ဂျဘာသေဆုံးခဲ့ပါတယ်။သူဟာလူမှုကွန်ရက်မှာ IS အစ္စလာမ်အစွန်းရောက်အဖွဲ့ကိုထောက်ခံတဲ့ဗီဒီယို၅ခုကိုလူတင်ခဲ့တယ်လို့ FBI စုံစမ်းရေးရဲတပ်ဖွဲ့ကထုတ်ပြန်ပါတယ်။ဒါအပြင်သူစီးနင်းလာတဲ့ကားပေါ်မှာလည်း IS အလံကိုတွေ့ရှိခဲ့ပါတယ်။